အမေရိကန်နဲ့တရုတ်နိုင်ငံကြားကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုစတဲ့မြင့်မြတ်တဲ့လုပ်ငန်းတွေအတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုက်ဒန်ကိုဗိုလ်သူနေကချီးကျူးဂုဏ်ပြုကြောင်းပြောကြားတဲ့အထက်သမ္မတရှီကျင်းဖင်ကထည့်သွင်းပြောကြားခဲ့ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျောလီကျင်းကဂျာတာပရီနေကပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ
်။保持中美关系的健康稳定发展
တရုတ်နိုင်ငံကအမေရိကန်ပြည်တော်စုနဲ့ပဋိပက္ခမဖြစ်ရေထိတ်တဲရင်ဆိုင်မှုတွေမဖြစ်ရေပြန်လည်လေးစားသမှုပြုရေးနဲ့နှစ်ဦးနှစ်ပတ်အောင်မြင်မှုတွေရနိုင်မဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်ဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်တာနဲ့မတူကွဲပြားမှုတွေကိုထိန်းချုပ်ပြီးတရုတ်အမေရိကန်ကြားအားကောင်းမှုတည်ငြိမ်တဲ့ဆက်ဆံရေးမျိုးဖြစ်လာဖို့လိုလားပါတယ်လို့ပြောသွားတာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုက်ဒန်ကိုတရုတ်သမ္မတရှီကျင်းဖင်ကဗိုလ်သူနေကချီးကျူးဂုဏ်ပြုကြောင်းတရုတ်နိုင်ငံမှာသတင်းစာတွေမှာဖော်ပြခဲ့ကြပါတယ်။နိုဝင်ဘာလ3ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရတဲ့ပေါ်ကမ္ဘာခေါင်းဆောင်တွေကချီးကျူးဂုဏ်ပြုစကားတွေပြောကြပြီးတရင်နှစ်ပတ်လောက်ကြာမှသမ္မတကအခုလိုမျိုးချီးကျူးစကားပြောခဲ့တာပါ။ကုန်သွယ်ရေးစစ်ပွဲတချို့လုပ်တဲ့ဆိုတဲ့အပြန်အလှန်ဆွဆွဲမှုတွေလူခွင့်ရေးတရင်မီဒီယာလွတ်လပ်ခွင့်နဲ့ဤပညာပိုင်းဆိုင်ရာပြိုင်ဆိုင်မှုစတဲ့ကိစ္စရပ်တွေအပါအဝင်အပြန်အလှန်ဆွဆွဲပြောဆိုမှုတွေရှိခဲ့တာကြောင့်ပြီးခဲ့တဲ့လအနည်းငယ်အတွင်းနိုင်ငံဆက်ဆံရေးရအနိုင်ဆုံးအဆင့်ကိုရောက်ခဲ့တာပါ။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်လို့ကျုပ်ဘက်ကအစောပိုင်းမှာပွင့်လင်းမြင်တာမှုမရှိခဲ့ဘူးဆိုပြီးအမေရိကန်ကဝေဖန်ပြောဆိုမှုတွေလုပ်ခဲ့သလိုဒီကိစ္စကလည်းပတ်သက်လို့တူးရဲ့ကန်တွယ်ပုံပေါ်တူးကအချိန်ချင်းဝေဖန်ပြောဆိုမှုတွေရှိခဲ့ပါတယ်